ဟုတ်ကဲ့ကျွန်မဆူမွန်ပါရှင်2020ရွေးကောက်ပွဲနီးကပ်လာတဲ့အချိန်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရအပေါ်မှာသတိပေးပြောဆိုလိုက်တဲ့တပ်မတော်ရဲ့သတင်းထုတ်ပြန်ချက်တပ်မတော်ကာကွယ်ဦးစီးချုပ်ရဲ့သတင်းမီဒီယာတချို့မှထုတ်ဖော်ပြောဆိုလာတဲ့သဘောထားအမြင်တွေနဲ့ပတ်သက်လို့နိုင်ငံရဲ့လက်ရှိနိုင်ငံရေးလုံခြုံရေးအခြေအနေဖြစ်ပေါ်လာနိုင်တဲ့နောက်ဆက်တွဲအကျိုးဆက်တွေနဲ့ပတ်သက်လို့နိုင်ငံရေးလေလာအခဲခတ်တွေရဲ့သုံးသပ်ချက်အမြင်တွေကိုစူးစီးတင်ပြပေးကြပါမယ်2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့ရပ်ပိုင်းလောက်ပဲလိုတော့တဲ့အချိန်မှာနိုင်ငံကိုလုံခြုံရေးတာဝန်ယူထားတဲ့တပ်မတော်ရဲ့အကြီးအကဲတပ်မတော်ကာကွယ်ဦးစီးချုပ်ဘက်ကပြင်းပြင်းထန်ထန်သတိပေးမှုတွေဇက်တိုက်ဆိုသလိုထုတ်ပြန်ပြောဆိုလာတဲ့အနေအထားပေါ်မှာနိုင်ငံရေးကဲခတ်တွေဘက်ကတော့မြန်မာနိုင်ငံရေးရေချိန်စိုးရိမ်စရာအနေအထားတစ်ခုမြင့်တက်လာနေတယ်လို့သုံးသပ်နေကြတာပါ။စီးရင်းနဲ့နိုင်ငံရေးလေလာကဲခတ်နေတဲ့ဥမမောင်ဆိုးကတော့ဒီအခြေအနေတွေကလက်ရှိအာဏာရပါတီ NLD နဲ့တက်မတော်ကြအချိန်ယူတည်ဆောက်ခဲ့တဲ့အမျိုးသားရင်ကြားစီရင်အောင်မြင်မှုမရဘူးဆိုတဲ့လက္ခဏာကိုပြသရာရောက်တယ်လို့ရှုမြင်ပါတယ်
။အဲ့အခြေအနေကိုကြည့်ရတာတော့ကျွန်တော်အမြင်ကတော့ဗျာ NLD ဆိုးကတပြီး90%အတွင်းတွင်မှာနယ်ရီဆိုးရနဲ့တက်မလို့ကြားမှာပထမပြောထားတဲ့မျိုးသားရင်ကြားစီရတော့မအောင်မြင်ဘူးလို့ပဲသုံးသပ်မှာပဲ။ဒါပြင်ရောက်ပွဲနဲ့ပတ်သက်ပြီးအငင်းပွားမှုတွေကနေပြီးတော့ဒီတဲ့ပူမဆိုးဖို့ပဲကျွန်တော်ကမျှော်လင့်နေတာပါပဲ။တကယ်လို့အဲ့ဒီရောက်ပွဲဆိုင်အငင်းပွားမှုတွေဖြစ်ရှင်းတဲ့နေရာမှာတစ်ဖက်နဲ့တစ်ဖက်ကြည်လည်မှုမရှိကြရင်တော့အဲ့ဒီအချိန်မှာတော့ပြဿနာကြီးတစ်ဖြည်းဖြည်းကြီးထွားလာနိုင်တယ်လို့ထင်ပါတယ
်။လက်ရှိတိုင်းပြည်ရဲ့လုံခြုံရေးကိုတာဝန်ယူထားတဲ့အဖွဲ့အစည်းတပ်ဖက်ကနေနိုင်ငံရဲ့လုံခြုံရေးပိုင်းဆိုင်ရာစိုးရိမ်စရာအနေအထားဖြစ်ထုတ်ဖော်ပြောဆိုလာတဲ့အနေအထားပေါ်မှာတော့ပြည်သူတွေဘက်ကနိုင်ငံရေးသတိရှိကြဖို့လူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့ကအမှုဆောင်ဒါရိုက်တာကိုသက်ဆွေဝင်းကသုံးသပ်ပါတယ်
။ကျွန်တော်ယူကော်ဝဲကော်မရှင်ကိုယ်တိုင်ရတယ်။တကယ်လည်းချုပ်ရင်းချက်လိုအပ်ချက်တွေအများကြီးရှိတယ်။အဲဒီဟာကိုနင်းပြီးတော့ဟိုတပ်ဘက်ကနေပြီးတော့ဒါနဲ့ပတ်သက်ပြီးတော့သူတို့မှဟိုပြောပြရရတဲ့အနေအထားမျိုးတွေတော့ရှိတာပေါ့။ဒါပေမဲ့ဟိုအဲဒီဟာကိုပြောတဲ့ပုံစံကကြတော့ပြည်သူဝန်ဆောင်ပြီးပြောတာမဟုတ်သေးနဲ့။ချင်းကျော်ရစ်ပုံစံမျိုးနဲ့ကြိုးရတာမျိုးတွေဟာအရင်များလာတယ်ပေါ့ဒီလူမျိုးတာဝန်ယူထားတဲ့သူတွေကိုယ်တိုင်ကပြန်ပြီးတော့ဟိုဒါမျိုးပြန်ပြီးချင်းကျော်တဲ့ပုံစံမျိုးတွေပြန်ပြစ်လာတယ်အဲ့ဒီခါမှာကျွန်တော်ပြည်သူတွေအတွက်ကတကယ်လည်းလူမျိုးကြီးပိုင်ဆိုင်ရာမှာစိတ်ပူစရာအများကြီးရှိတယ်နောက်တော့ကျွန်တော်တိုင်းပြည်ကအခုအချိန်ကြီးကလည်းဒီကိုဗစ်ကြောင့်မို့လို့လူတွေအကုန်လုံးကလည်းဒုက္ခရောက်နေကြတဲ့အချိန်အဲ့တော့မင်းမသက်ကတော့ထပ်ဖြစ်သွားတဲ့ကြီးရှိတာပေါ့
နိုင်ငံရေးလေးလာကဲခန့်နေတဲ့ရှင်နေကြီးဦးကြီးမြင့်ကတော့ပြည်ထောင်စုဆိုရကိုတက်မတော်ကောက်ွယ်ဦးစီးချုပ်ဘက်ကရွေးကောက်ပွဲနဲ့ပတ်သက်လို့ပြင်းပြထန်ထန်သတိပေးလိုက်တဲ့အပေါ်သူ့အမြင်ခုလိုပြောပြပါတယ
်နိုင်ငံတော်ရဲ့အခြေအနေကတော့ကာချုပ်ကဟုတ်ပူမိတဲ့ဒီပြောလာကြလဲဆိုတဲ့အပေါ်မှာကျွန်တော်တော်တော်အားအသင့်နေတာပေါ့လေဟို UEC ရဲ့အမားယူနေမရှိဘူးမဟုတ်ရှိပါတယ်ဂျားရီကနေပြီးတော့ခုလိုတင်းတင်းမမာသတိပေးလိုက်တဲ့အပေါ်မှာတော့ကျွန်တော်နှစ်ချက်တွေးမိတာပေါ့တစ်ချက်ကတော့တက်မတော်ကအစိုးရမြန်လုံးနေသလားသူ2008အခြေခံဥပဒေကြီးကိုအလောက်အသားကြီးရနေတာတဲ့အာကြီးကိုဒုတိယတစ်ချက်ဖြစ်တယ်ဒီတိုင်းပြည်အတွက်နဲ့တက်မတော်နဲ့တိုင်းပြည်အတွက်စိုးရိမ်တာလားအဲ့လိုဖြစ်မယ်ဆိုလို့ရှိရင်တော့သူကအာဏာသိမ်းနိုင်တယ
်နိုင်ငံရေးလေလာခဲ့ခတ်သူဒေါက်တာခင်စောဝင်းကလည်းရွေးကောက်ပွဲနဲ့ပတ်သက်လို့တက်ဖက်ကသတိပေးတာကတော့ရွေးကောက်ပွဲကော်မရှင်ကိုတိုက်ရိုက်ခန့်ထားတဲ့ NLD စိုးရဘက်ကတက်ဖက်ကသတိပေးမှုကိုလေးလေးနက်နက်စင်ကျင်သုံးသပ်အဖြေရှာသင့်တယ်လို့ပြောပါတယ်
ဒီရောပဲကော်မရှင်ဖွဲ့တာက NLD နဲ့သမလအဖွဲ့ဟာတာဝန်ခံရမယ်နော်ယူရောပဲကတ်နေပြီဆိုတော့တက်ခဲ့နော်တွန့်ပြန်နိုင်တဲ့အနေအထားကအများကြီးပဲ impeachment ကိုပြောနေပြီသမလကို impeachment နိုင်တယ်တဲ့ပြောနေပြီဆိုလို့ရှိရင် NLD နဲ့သတိကြီးစွာထားတော့မယ်နော်သူနဲ့သူယူရောပဲကော်မရှင်ရုပ်သားတွေကမဟုတ်တဲ့အတွက်သူကြတွေကိုတံပြန်ခံစားရတာနော်ရှင်းမပြောမယ်နော်ဒီကဖြစ်လာချိုးရှင်ပြည်သူတို့ကိုလမ်းပေါ်ဆွဲတင်မှုတော့မစင်းစားပါနဲ့။ဘာဖြစ်ဒီပုဂ္ဂိုလ်စီကဘယ်လိုပေါ်ဆောင်မှာလဲနော်။စက်ပေါ်ဆောင်မှာလား။အင်္ဂလိပ်ပေါ်ဆောင်မှာလား။အခြားပါတီပေါ်ဆောင်မှာလား။ပြည်သူပေါ်ဆောင်မှာလား။ပြောမယ်ဆိုရင်တော့အားလုံးချုံပြောမယ်ဆိုရင်တော့နိုင်ငံကြီးကောင်းဆောင်မှုကညံ့နေကွာ
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေအားနည်းချက်ရှိနေတာဟာပြည်ထောင်စုအစိုးရဘက်မှတာဝန်အရှိဆုံးဖြစ်တဲ့ဆိုပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်အပေါ်မှာလည်းနိုင်ငံတော်သမ္မတရုံးဘက်ကတုံ့ပြန်ဖြေရှင်းပါတယ်ရွေးကောက်ပွဲနီးလာတဲ့အချိန်နိုင်ငံရေးအကဲခတ်တွေဘက်ကနိုင်ငံခေါင်းဆောင်ပိုင်းနေကြနိုင်ငံရေးတင်းမာမှုတွေပေါ်မှာစိုးရိမ်မှုတွေနဲ့စောင့်ကြည့်နေကြတဲ့အနေအထားဖြစ်ပါတယ်ရှင်